မြန်မာဆိုရကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းတာတွေနောက်မီဒီယာတွေနဲ့အကူအညီပေးရေးလုပ်ငန်းတွေအပေါ်ဖြစ်နေတာတွေကြောင့်2018ခုနှစ်အတွင်းနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုရုပ်ရော်စေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရဲ့ဖွဲ့ကြီးရဲ့အစင်ခါစာတစ်ကဖော်ပြလိုက်ပါတယ်ဒီကနေ့ထုတ်တဲ့စာမျက်နှာ643မျက်နှာပါ HRW အဖွဲ့ကြီးရဲ့2018ခုနှစ်ကမ္ဘာစရအစင်ခံစာမှာတော့နိုင်ငံပေါင်း90ကျော်သို့ရဲ့လူခွင့်ရေးအခြေအနေတွေကိုသုံးသပ်ထားပါတယ်။တရားဥပဒေနဲ့တတ်ဖြတ်မှုတွေ၊အဓမ္မပြုချက်မှုတွေ၊ညှဉ်းထုတ်တာတွေ၊ရွာတွေကိုမိရှုပစ်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့ရင်းဆက်တဲ့လုပ်ရက်တွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာ6သိန်းခွဲထွက်ပြေးရပြီးထောင်နဲ့ချီပေးဆုံးခဲ့ရတယ်ဆိုလဲ HRW ကဖော်ပြပါတယ်မြန်မာနိုင်ငံအနေနဲ့ရပ်သားအုပ်ချုပ်မှုကိုပြောင်းလဲနေပြီဆိုပေမဲ့စစ်တပ်ဟာနိုင်ငံအာဏာကိုအဓိကချုပ်ကန့်ထားစေဖြစ်တယ်လို့လဲထောက်ပြပါတယ်2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုစစ်တပ်ကပိတ်ထားစေဖြစ်တယ်လို့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေကိုချုပ်ကန့်ထားပြီးအမျိုးသားလူထုရေးနဲ့ပြည်သူ့ရေးရာစီမံခန့်ခွဲမှုအာဏာကိုရယူထားတယ်လို့လွတ်တော်မှလည်း25ရာခိုင်နှုန်းရထားတဲ့အချက်ကိုလည်းဖော်ပြပါဗျ။မြန်မာရပ်သားအစိုးရကတော့2018ခုနှစ်အတွင်းအုပ်ချုပ်ရေးပိုင်းမှာစစ်တပ်ဘက်ကကြီးမားတဲ့အခန်းကဏ္ဍကိုလျှို့ရှုထားတာဒါမှမဟုတ်လည်းထောက်ခံထားတယ်လို့ HRW ကပြောဆိုပါတယ်။နောက်စစ်တပ်နဲ့အစိုးရအပေါ်ဝေဖန်ကြတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့ဥပဒေတွေပို့ပြီးတော့တုံးလာတာကိုလည်းအရက်သားအစိုးရကခွင့်ပြုထားတယ်လို့ထောက်ပြထားပါတယ်ရှင်။